ပြည်ထောင်နိုင်ငံမှာလက်ရှိကျင်းပနေတဲ့ရွေးကောက်ပွဲတွေမှာလက်ရဆွန်ပါတီအနိုင်ရသွားတဲ့အခြေမဆိုင်အောင်အာနာယသမရာအမနူရမက်ခရွန်ရဲ့အလဲအလက်ဝါဒီနဲ့လက်ဝဲရင်ပါတီတို့ပူးပေါင်းကြိုးပမ်းနေကြချိန်မှာပဲဒီကနေ့ဟာလွှတ်တော်ဒုတိယအဆင့်ရွေးကောက်ပွဲတွေအတွက်ကိုယ်စားလှယ်လောင်းတွေနောက်ဆုံးအမည်စရင်တင်သွင်းရမယ်နေ့ဖြစ်ပါတယ်ပြီးခဲ့တဲ့လအတွင်းကျင်းပခဲ့တဲ့ဥရောပပါလီမန်ရွေးကောက်ပွဲတွေမှာသူ့ပါတီခွက်ခွက်လန်းရှုံးနိမ့်ခဲ့ပြီးတဲ့နောက်သမ္မတမက်ခရွန်ကရွေးကောက်ပွဲဆော့ကျင်းပဖို့ဆုံးဖြတ်ခဲ့တာကြောင့်ဂျွန်လ30ရက်တနင်္ဂနွေနေ့ကပြင်သစ်မှာပထမအကြော်လွတ်တော်ရွေးကောက်ပွဲတွေကျင်းပခဲ့တာပါဒါပေမဲ့သူမျှော်လင့်ထားသလိုဖြစ်မလာပဲအတိုက်အခံလက်ရဆွံ့ရောက် National Rally Party ကတနင်္ဂနွေနေ့ကကျင်းပတဲ့ပထမအကြော်ရွေးကောက်ပွဲမှာအသာစီးရနေပါတယ်ရှင်